ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာကောက်ဆက်ပဇာကကုတုပလောင်မွတ်စလင်ဒုက္ခသည်စခန်းကိုဒီကနေ့နေ့လယ်ကတွားရောက်ခဲ့ပြီးဒုက္ခသည်တွေကိုတွေ့ဆုံခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့က17ဦးဘင်္ဂလားဒေ့ရှ်ဘက်ကနိုင်ငံခြားရေးဝန်ကြီးပါဝင်17ဦးတို့ကဒုက္ခသည်စခန်း28ခုကကိုယ်စားလှယ်တွေနဲ့ရိုဟင်ဂျာမျိုးသမီးရေးအဖွဲ့ဝင်တွေစုစုပေါင်း100ကျော်ကိုကုတုပလောင်ဒုက္ခသည်စခန်းမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးမြင့်သူပြောကြားခဲ့တာတွေကိုဒုက္ခသည်တဦးဖြစ်တဲ့ဦးအစ္စလမ်က RFA ကိုခုလိုပြောပြပါတယ်
။ဒုက္ခလာဒုက္ခရေးအစားဒီဘက်ကံကမှာကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်ကိုယ်စားပေါင်း85ဦးဒီမှာသေဆုံးမင်းများဆဲကြပါလိမ့်ခင်ဗျာ။ဒီလိုတော့ကျန်နေမြေတိုင်းရဲ့ကိစ္စနဲ့ကျွန်တော်တို့ကိုရှင်းပြခဲ့တယ်။ပထမဆုံးသူကကျန်နေမြေတိုင်းမှာလက်ကရေးစကားမှာတောင်ရပါမယ်ဒီတော့ကျက်ဆက်ကလက်ပုံစကားမှာရဲအနေနဲ့နေရမင်းလို့သူတို့ကပြောဆိုတဲ့အဲ့ဒီမှာသူတို့က NDC ဆက်ပုတ်နေ NDC ဆက်နဲ့မပိုင်နိုင်ငံသားဆောက်ရမယ်အဲ့လိုကသူတို့ကပြောဆိုတော့ခဲ့ပါဘူ
းဒုက္ခတွေတွေဘက်ကလည်းသူတို့ရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးဥမြင့်သူကိုတင်ပြခဲ့ကြတာတွေကိုလည်းပြောပြပါတယ
်ကျွန်တော်ရန်ကဒုက္ခတွေကိုလည်းတော်တော်တော့ကျွန်တော်တို့ကျွန်တော်ကတော့မမနမင်းမနေတိုင်းကျတဲ့ကျွန်တော်ရောဒုရင်ကလူမျိုးနိုင်ငံသားဖြစ်ပြကြပါကျွန်တော်ဒီအစ်ငယ်ရောက်လာတဲ့ဘင်္ဂလီလူမျိုးမဟုတ်ပါကျွန်တော် original ကျွန်တော်ကမြန်မာနိုင်ငံသားအစင်းနဲ့ပြည့်စုံရသူတွေပါကျွန်တော်ကိုနိုင်ငံသားဒုရင်ကအမည်နဲ့နိုင်ငံသားအခွင့်အရေးအပြောပေးရမည်ငါကျွန်တော်ရဲ့မူလဆေးရဖြစ်တယ်ကျွန်တော်ဆေးရမှာပြန်လေနေတိုင်းကျဖြစ်စေအမည်ကျွန်တော်ရဲ့တန်ဆိုင်ကျရဲကျွန်တော်ရဲ့လေယာဉ်ရဲ့ဥစ္စာပြုစီကျွန်မရရှိခြင်းဖြစ်စေရမည်ကျွန်တော်ရဲ့အတွက်ဒေသလူချုံမှုအတွက်ကျွန်တော်ရဲ့နိုင်ငံတကာအဆောင်ချက်ချင်းကျွန်တော်တို့နိုင်ငံချင်းဖြစ်စေရမည်ဘာမှသာကျွန်တော်ကပြန်လို့ဒီပေါ်မှာလို့ကျွန်တော်ကအဲ့လိုပြန်လို့ပြောပြဖြစ်ပါလိမ့်မယ်
ရိုဟင်ဂျာမျိုးသမီးရဲ့အဖွဲ့ခေါင်းဆောင်ကလည်းမြန်မာအစိုးရအနေနဲ့သူတို့ဒုက္ခသည်တွေကိုရိုဟင်ဂျာဖြစ်သတ်မှတ်ခြင်းရှိမရှိဥမြင့်သူကိုမေးမြန်းခဲ့တယ်လို့ဆိုပါတယ်
ကျွန်တော်ရင်းကြအမြင့်တမီးရေးရတောင်းဆောင်ပါဒုက္ခရဲ့အမြင့်တမီးတောင်းဆောင်တယောက်ပါမရှိကိုပါကကျွန်တော်ဒီမှာရှိတဲ့ရင်းကြဒုက္ခကြီးရပြည့်စုံပြီလားဒါမှမဟုတ်ကျွန်တော်ဘင်္ဂါလီလားဒီမတူတဲ့ကအကျိုးနဲ့ကျွန်တော်ပြင်ကြပေးပါလို့ဆိုပြီးတော့အဲတောင်းဆိုဖြစ်ပါလေကျွန်တော်ဒီမှာရှိတဲ့ရင်းကြဒုက္ခကြီးရဘင်္ဂါလီစီဒီမှာပဲဆက်နေမှာနေတယ်လို့တော့မယ်ရင်းကြစီကျွန်တော်ရဲ့နေရင်းကြီးရှိတယ်မြန်မာနိုင်ငံရဲ့တိုင်းပြည်နဲ့မြန်မာကိုမနာပြားဖားပြီးတော့ကျွန်တော်ပြန်လဲရတယ်ဆိုပြီးတော့မြန်မာပြည်ဒါပေမဲ့ဦးမြင့်တို့ကတော့ပြန်ပြီးကြေညာနေတာမရှိသေးပါဘူးသူ
ကကတော့နိုင်ငံခြားရေးဝန်ကြီးဌာနမြန်မာတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးအစ္စလမ်ပြောပြသွားတာပါရှင်ကုတုပလောင်ဒုက္ခသည်စခန်းကမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတဲ့နောက်ဦးမြင့်သူဦးဆောင်တဲ့အဖွဲ့ဟာညနေပိုင်းမှာဟိန္ဒူဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးဟိန္ဒူဒုက္ခသည်900ကျော်နဲ့တွေ့ဆုံခဲ့တယ်လို့သိရပါဗျ။နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးအတွင်းဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာမွတ်စလင်တွေကိုနေရပြန်ပို့ရေးပထမအတုံးအနေနဲ့လာမယ့်နိုဝင်ဘာ15ရက်နေ့စတင်ဖို့သဘောတူညီခဲ့ကြပါဗျ။ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအခုလိုသဘောတူညီချက်နဲ့ပတ်သက်ပြီးမနေ့ကကုလသမဂ္ဂရုံသတင်းစာရှင်းလင်းပွဲမှာသတင်းတောက်တူကမေးမြန်းခဲ့ပါတယ်ကုလသမဂ္ဂအထွေထွေတွေ့ရမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူက
I think we can't stress enough that returns cannot be rushed or premature and the decision on whether or not for refugees
ဒီဒုက္ခသည်တွေကိုအလင်းစလို့ပြန်မပို့တင်ကြောင်းနဲ့ဒုက္ခသည်တွေနေရပြန်ရေးကသူတို့ဘာသာသူတို့ဆုံးဖြတ်ရမှာဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR အနေနဲ့ကတော့ရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေအရသူတို့ကိုနေရပြန်မပို့တင်တဲ့ကြောင်းပြောဆိုသွားပါတယ်ရှင်